Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဗီအိုမြန်မာပိုင်းရဲ့စက်တင်ဘာလ9ရက်တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မဆွေမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ရုရှားအစိုးရအတိုက်အခံ Alexei Navalny အစိတ်ခတ်ခံရတာကြောင့်ရုရှားနိုင်ငံနဲ့ဂျာမနီနိုင်ငံကိုတွေ့တမ်းမဲ့သဘာဝတန့်ွေပိုက်လိုက်စီမံကိန်းကိုဖျက်ဖို့ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရဲ့သမားတွေဝင်ကြီးချုပ်အန်ဂလာမာကဲလ်ကိုတောင်းဆိုနေကြပါတယ်။ရုရှားအတိုက်ခံကိုလှုပ်ကြံဖို့ကြိုးစားမှုအပေါ်ဂျာမနီအနေနဲ့ဘာမှမဖြစ်သလိုနေလို့မရပဲဒေါ်လာတန်းထောင်ချီကုန်ကြမဲ့ Nord Stream 2 pipeline စီမံကိန်းကိုဖျက်ပြီးရုရှားရဲ့လုပ်ရက်ကိုလက်မခံဘူးဆိုတာပြသတဲ့တယ်လို့ဂျာမနီထိတ်တန့်နိုင်ငံရဲ့သမားတွေကပြောပါတယ်။လောလောဆယ်ဘာလင်မြို့တော်တွေကစေယုံတစ်ခုမှကုသမှုခံယူနေတဲ့နေမျောနေစေအတိုက်ခံနဗာလီကိုရုရှားအစိုးရကစိတ်ခတ်လှုပ်ကြံဖို့ကြိုးစားခဲ့တယ်လို့ဂျာမနီနဲ့တခြားအနောက်နိုင်ငံအစိုးရတွေကပြောနေပေမဲ့ရုရှားအစိုးရကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်နေပါတယ်။ပြီးခဲ့တဲ့လတုန်းကစိုက်ဘေးရီးယားကနေမော်စကိုမြို့တော်ကိုအသွားလေယာဉ်ပေါ်မှာရုတ်တရက်နေမကောင်းဖြစ်ခဲ့တဲ့ Alexei Navalny အစိတ်ခတ်ခံရတာနဲ့ပတ်သက်လို့စုံစမ်းမှုတွေမှာရုရှားကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်ဓာတ်ငွေပိုက်လိုင်းစီမံကိန်းကိုထိခိုက်လိမ့်မယ်လို့ဂျာမနီနိုင်ငံသားရေးဝန်ကြီးကရုရှားအစိုးရကိုပြီးခဲ့တဲ့သတင်းပတ်ထဲပါသတိပေးခဲ့ပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာအရေးအတွက်ဟာဘရာဇီးလ်နိုင်ငံထက်ပိုများသွားပြီဖြစ်လို့ကမ္ဘာမှာအတည်ပြုလူနာဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ်။ဒီနေ့တင်းနာလေးတရက်ထဲအတည်ပြုလူနာ6,802ယောက်စံချိန်တင်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာ 4.2 သန်းကျော်သွားပါပြီ။ကိုဗစ်ကရောဂါကြောင့်သေဆုံးသူကလည်းဒီကနေ့1,000ကျော်တာမို့စုစုပေါင်းသေဆုံးသူကလည်း9,100ကျော်ရှိပါတယ်။လက်ရှိမှာအမေရိကန်ပြည်ထောင်စုကတော့ကိုဗစ်အတည်ပြုလူနာ 6.3 သန်းသေဆုံးသူ 38,000 ကျော်နဲ့ကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒုတိယအကျော်ကူးစက်မှုအကြီးအကျယ်ပြန်ဖြစ်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာကိုဗစ်လူနာသစ်41ယောက်ပဲတင်းလာနေမှာတွေ့ရှိတာမို့ဒါဟာရုံးလာတဲ့ကအ ਨੇ ဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲစမ်းတက်နေတဲ့ကိုဗစ်ကာကွယ်ဆေးနှမျိုးကထိရောက်စိတ်ချရရဲဆိုရင်စုစုပေါင်းဆေး85သန်းနီးပါးထုတ်လုပ်ပေးဖို့အတွက်ဆေးကုမ္ပဏီနှစ်ခုနဲ့သဘောတူထားတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာ 4.2 သန်းကျော်သွားတဲ့ဒီနေ့တင်းလာနေမှာပဲမြေထားလိုက်တချို့ကိုမြို့တီလီမြို့တော်နဲ့မြို့တချို့မှာပြန်လည်ပြေးဆွဲပါတယ်။ကယောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်9လကြာကြာရပ်ထားခဲ့တဲ့မြေရထားလိုင်းစနစ်ကိုအဆင့်လိုက်ပြန်ဖွင့်နေတာမို့မြို့တော်ရဲ့မှာအဝါရောင်လိုင်းတစ်ခုလည်းပဲပြန်ပြီးတော့ပြေးဆွဲနေပါတယ်။အချိန်အဖြစ်မနေ့6နာရီည6နာရီစုစုပေါင်းတနေ့ကို7နာရီပြေးဆွဲမှာပါ။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဓာတ်ဆီးနိုင်ဖို့အတွက်အိန္ဒိယနိုင်ငံတော်ကအိမ်ပြန်မထွက်ရကန့်သတ်ချက်တွေမလမထုတ်ပြန်ခဲ့ချိန်တည်းကနယူးဒယ်လီမြို့တော်အပါအဝင်တနိုင်ငံလုံးကမြေရထားလိုင်းပြေးဆွဲမှုတွေကိုရပ်ဆိုင်းခဲ့တာပါ။ဒီနေ့နယူးဒယ်လီမြို့တော်မှာမြေထားစီးမဲ့ဒူရိုင်းပူရာယုံတွေတဲကိုဝင်ချိန်မှာကိုအပူချိန်ရှိမရှိစစ်ဆေးခံစားရပါတယ်။ခီးတဲ့တွေအနေနဲ့နှာခေါင်းစီးတက်ဆင်ဖို့လိုအပ်တယ်လို့တယောက်နဲ့တယောက်လဲခက်ခွာခွာနေကြဖို့ညွှန်ကြားထားပါတယ်။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်တွေကပင်လယ်ကမ်းခြေတစ်ခုကိုနှင်စည်းပြေးရိုဟင်ဂျာ300နီးပါးရောက်လာတဲ့အတွက်ကယ်တင်ထားတယ်လို့အင်ဒိုနီးရှားအနာဘိုင်တွေကပြောပါတယ်။ဆက်လက်တစည်းနဲ့ဦးကျော်ပလန်းကမ်းခြေကိုရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေးရှိတဲ့အတွက်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ဘန်ဒါဆက်တီခရိုင်ရဲချုပ်ကပြောပါတယ
် Ada duluan turun ya berjalan di warung kemudian baru ketahuan dari warga
ဆက်တီနဲ့ရောက်လာကြသူတွေအစားအသောက်ရောင်းတဲ့ဆိုင်တွေနားမှာရောင်းလဲလဲလုပ်နေတာကိုဒေသခံတွေတွေးခဲ့ရပြီးရဲကိုအကြောင်းကြားခဲ့ကြတာဖြစ်တယ်လို့ဘန်ဒါဆက်တီခရိုင်ရဲချုပ် Ibtu Awan Saya ကပြောကြားခဲ့တာဖြစ်ပါတယ်ဆက်တီနဲ့ရောက်လာကြသူစုစုပေါင်း298ယောက်ဖြစ်ပြီးတော့အမျိုးသမီး181ယောက်ကလေး14ယောက်ပါဝင်တယ်လို့သူကပြောပါတယ်ကိုဗစ်ကရောဂါဆိုးရိမ်မှုရှိနေချိန်မှာသူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လော့ခ်ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အကြီးအကဲကပြောပါတယ်။ဂျုံလာရုံးကလည်းအာချေးပြည်နယ်ထဲမှာဆက်လီနဲ့မျောလာတဲ့ရိုဟင်ဂျာတရာကျော်ကိုအင်ဒိုနီးရှားအနာဘိုင်တွေကအစာပိုင်းမှာကန့်ကတ်မခံခဲ့တာကြောင့်ငါးဖမ်းသမားတွေကကယ်ဆယ်ခဲ့ကြရပါတယ်။မြန်မာအစိုးရစစ်တပ်ရဲ့နှိမ်နင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတချို့ဟာပြေးကျက်နေတဲ့ဒုက္ခသည်စခန်းတွေကနေပိုကောင်းမဲ့နေရာသစ်စီမှာခိုးလုံနိုင်ဖို့အတွက်သွားနေကြတာဖြစ်ပါတယ်။ ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုစီးစစ်လက်ခံသွားမယ်လို့ပြောကြားထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်တိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမများသစင်အောင်ပါတရင်တွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ကျွန်းတွေပေါ်မှာကယုတုစခန်းတွေဆောက်လို့ရမှာပါဝင်ကူညီခဲ့တယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီတွေကို American ပြည်ထောင်စုကပထမဆုံးအကြိမ်ဖြစ်တန်ခတ်အရေးယူတာဟာတရုတ်တို့ပင်လယ်ရေပြင်မှာဩစာအာဏာတိုးချဲ့နေတဲ့အပေါ် American ရဲ့တင်းမာတဲ့မူဝါဒကိုပြလိုက်တာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ American ကုသရေးဝန်ကြီးဌာနကတရုတ်ကုမ္ပဏီ24ခုကိုပို့ကုန်ဆိုင်ရာနဲ့ပစ္စည်းလွှဲပြောင်းပေးမှုဆိုင်ရာတန်ခတ်အရေးယူမှုတွေကိုဩဂုတ်လ26ရက်နေ့ကချမှတ်ခဲ့တာပါ။တရုတ်စစ်တပ်ကတောင်တရုတ်ပင်လယ်ထဲနိုင်ငံကဝေဝနေတဲ့ကျွန်းတူတွေဆောက်လို့ရမှအဲ့ဒီကုမ္ပဏီတွေပါဝင်ခဲ့တာကြောင့်အခုလိုတန်ခတ်အရေးယူရတာဖြစ်တယ်လို့ American ကုသရေးဝန်ကြီးဝန်ကြီးဌာနကပြောပါတယ် American တို့က2000ကီလိုမီတာ 3.5 သန်းရှိတဲ့ပင်လယ်ပြင်နဲ့နေပြည်တော်ဆိုင်မှုတောင်းဆိုထားတာမဟုတ်ပေမဲ့နိုင်ငံတကာရေကြောင်းသွားလာမှုကိုလွတ်လွတ်လပ်လပ်ဆက်ပြီးရှိဖို့လှူလာနေတာဖြစ်ပါတယ်ဒေတာရင်းနိုင်ငံတွေဖြစ်တဲ့ Brunei, Malaysia, Philippines, Taiwan နဲ့ Vietnam နိုင်ငံတို့ကတော့တရုတ်နိုင်ငံနီးတူပဲတောင်တရုတ်ပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်ဒစိတပိုင်းကိုပိုင်ဆိုင်ကြောင်းတောင်းဆိုထားပါတယ်ရှင်။တရုတ်နိုင်ငံအတွင်းက American အခြေစိုက်သတင်းဌာနတွေအတွက်အလုပ်လုပ်နေတဲ့သတင်းသမားတွေရဲ့သတင်းလုတ်ခွင့်လိုင်စင်တစ်နှစ်တတန်းတိုးပြီးတော့ကိုတရုတ်နိုင်ငံကရပ်ဆိုင်းလိုက်ပါတယ်။ဒါဟာ American နဲ့တရုတ်ကြားစီးပွားရေးနဲ့တန်တမာရေးဆိုင်ရာတင်းမာမှုတွေမြင့်တက်လာနေချိန်မှာအပြည့်အနှံ့ရေးယူဆောင်ရွက်တာတွေစတိုင်လှုပ်ဆောင်နေတဲ့အထက်ကနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်ပုံမှန်တစ်နှစ်သက်တမ်းသတင်းလုတ်ခွင့်လိုက်စင်ရလေးရှိတဲ့သတင်းထောက်တွေဟာသက်တမ်းကုန်လို့လျှောက်ထားရမှာအခုအခါယာယီလုတ်ကင်ခွင့်နဲ့ဗီဇာသက်တမ်းနှစ်လပဲရရှိတာဖြစ်ပါတယ် American CNN သတင်းဌာနကသတင်းသမားတယောက်ဖြစ်တဲ့ American ဘွား David Culver လည်းအခုအခြေအနေနဲ့ကြုံတွေ့နေရတယ်လို့ CNN ကအတည်ပြုပြောကြားပါတယ် American နိုင်ငံမှာမိလာကလေးကဗီဇာကန့်သတ်မှုတွေနဲ့ရင်ဆိုင်နေရတဲ့တရုတ်သတင်းထောက်တွေကိုနှင်ထုတ်ရင်တရုတ်တို့အနေနဲ့အလားတူလဲတုံ့ပြန်မှုရှိတယ်လို့တရုတ်အာဏာပိုင်တွေကပြောကြောင်းလဲသတင်းသမားတူကိုကိုးကားပြီးတော့ New York Times သတင်းစာကပြောပါတယ်။သတင်းသမားတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံအငင်းပွားမှုက American အစိုးရက American နိုင်ငံတွင်တရုတ်နိုင်ငံပိုင်သတင်းဌာနတွေမှလုတ်ကင်နေတဲ့တရုတ်သတင်းတောက်အရေးအတွက်ကိုကန့်သတ်ပြီးတဲ့နောက်မှာ New York Times, Washington Post နဲ့ Wall Street Journal သတင်းဌာနတွေကသတင်းသမားတွေကိုမလာရုံကတရုတ်နိုင်ငံကပြန်ပြီးတော့နှင်ထုတ်တာကနေစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်မီလာရုံကတရုတ်တရင်သမားတွေရက်90အလုတ်လုတ်ခွင့်ဗီဇာပဲရမယ်လို့ American အစိုးရကကြေညာထားပါတယ်ရှင်။ဂျပန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းဟိုင်ရှန်ဟာဒီကနေ့တနင်္လာနေ့မှာတောင်ကိုရီးယားနိုင်ငံကန်ယူရန်ကိုဝင်ရောက်ခဲ့ပါတယ်။မုန်တိုင်းဟာတနာယီကိုလေတိုက်နှုန်း88မိုင်လောက်နဲ့နိုင်ငံတောင်ပိုင်းအိုဆန်မြို့အတွင်းကိုဝင်ရောက်တိုက်ခတ်ခဲ့တယ်လို့ကိုရီးယားမိုးလေဝသဌာနကပြောပါတယ်။မုန်တိုင်းကြောင့်အနီးနားကစစ်ကမ်းမြို့ဖြစ်တဲ့ဘူဆန်မှာလျှက်စစ်မှုတွေပြတ်တောက်နေသလိုအော်ဒါပိုင်းတွေကလူ1000လောက်ကိုဘေးလွယာပြောင်းရွှေ့ပေးခဲ့ရပါတယ်။ဒေသရင်းလေရင်ခီးစဉ်300ကျော်ကိုလည်းရန်နာထားခဲ့တာပါ။မုန်တိုင်းဟာနောက်ထပ်24နာရီတွင်မှအပြောသွားလိမ့်မယ်လို့မိုးလီဝသဌာနကခမန်ထားပါတယ်ဟိုင်ရှန်မုန်တိုင်းကြောင့်ဂျပန်နိုင်ငံကျူရှုကျွန်းမှာလူ9သိန်းနီးပါးလျှက်စစ်မီးပြတ်တောက်မှုနဲ့ကြုံနေရပါတယ်နိုင်ငံတောင်ပိုင်းကျွန်းတွေမှာနေထိုင်သူ2သန်းနီးပါးကိုဘေးလူရပြောင်းရွှေ့ကြဖို့အမိန့်ထုတ်ခဲ့ရတယ်လို့ကျူရှုကျွန်းမှာမုန်တိုင်းကြောင့်အနည်းဆုံးလူ32ယောက်ဒဏ်ရာရခဲ့ပါတယ်အခုရဒီဟိုင်ရှန်မုန်တိုင်းဟာဂျပန်နိုင်ငံတောင်ပိုင်းနဲ့ကိုရီးယားကျွန်းဆွဲကိုတစ်ပတ်အတွင်းမှာဝင်ရောက်တိုက်ခတ်တဲ့ဒုတိယတိုက်ဖုန်းမုန်တိုင်းဖြစ်ပါတယ်တနင်္ဂနွေနေ့ကဘီလာရုစ်နိုင်ငံမြို့တော်မင်းစ်မှာတောင်းနေချီတဲ့ဆန္ဒပြသူတွေဟာသမ္မတအလက်ဆန္ဒလူရှိန်ကိုရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ကာလာချာရှီအုပ်ချုပ်နေတဲ့သမ္မတလူရှိန်ကိုဆက်ပြီးတော့အနာရစေခဲ့တဲ့အငင်းပွားပွဲရာရွေးကောက်ပွဲနောက်ပိုင်းမှာနိုင်ငံတော်ဝန်ဆန္ဒပြပွဲကြီးပေါ်ပေါက်ခဲ့တာသတင်းငါးပတ်ရှိနေပြီဖြစ်ပါတယ်။မနေ့ကတော့ဆန္ဒပြသူတွေကအတိုက်ခံတွေရဲ့အနေနဲ့အဖြေရောင်ပါအလံတွေကိုဝီယံပြီးသမ္မတနှုတ်ထွက်ပေးဖို့ကြွေးကြော်သံတွေနဲ့ဆန္ဒပြခဲ့ပါတယ်။မင်းချမျိုးလေမှာရဲတပ်ဖွဲ့နဲ့စစ်တပ်တွေချထားတဲ့ကြားကဆန္ဒပြသူတွေကမျိုးတွေကနေတိမ်မွေးတဲ့သမရအိန္ဒိုနာအထီးချီတဲ့ဆန္ဒပြခဲ့ရပါအဒီကေယုံနိုင်ငံရဲ့တပ်ဖွဲ့တွေနဲ့အရက်ဝင်တဲ့တောင်းရှိသူတွေကစစ်တုံးရင်တွေမိသက်ပိုက်တွေမျက်ရည်ယူဓာတ်ငွေတွေနဲ့ နံပါတ်2တွေအသုံးပြုပြီးဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားခဲ့ပါတယ်။နိုင်ငံတော်မင်းကြီးကဆန္ဒပြပွဲတွေအတွင်းမှာလူ600ကျော်ဖမ်းဆီးထိန်သိမ်းခံခဲ့ရပါတယ်။1994ခုနှစ်ကလေးကသမရရာဒူးကိုရယူထားခဲ့တဲ့လူရှန်ကိုကဘီလာရုစ်နိုင်ငံမှာအောက်တိုဘာ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဒီရွေးကောက်ပွဲကမင်းမတမာမှုတွေရှိတယ်လို့အတိုက်ခံပါတီတွေကရောအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပါပြောဆိုနေကြတာပါ။ရွေးကောက်ပွဲနောက်ပိုင်းဆန္ဒပြမှုတွေကြောင့်အဖမ်းခံရသူ9000ကျော်ရှိနေပြီဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေရှိတယ်ဆိုတဲ့အထောက်အထားတွေလည်းအများပြားတွေ့ရပါတယ်။ဆန္ဒပြပွဲတွေအတွင်းမှာသေဆုံးသူကလည်းအနည်းဆုံး4ယောက်ရှိပါတယ်။အဓိကအတိုက်ခံခေါင်းဆောင်စစ်လာနာဆူဟန်ခါယာကတော့ရေကောက်ပွဲပြီးကလေးကလီသူရေးနီးယားနိုင်ငံဘက်ကိုထွက်ပြေးတင်းရှောင်နေပြီးဘီလာရုစ်နိုင်ငံမှာရေကောက်ပွဲအသည့်ကျင်းပနိုင်မှုကြိုးစားနေတယ်လို့ VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့ပါတယ်ရှင်ဒေါ်ရရှင်နဲ့ရှင်တင်းနလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။လွတ်တော်အသီးသီးကနေဝင်ပြိုင်မဲ့ကိုစလဲလောင်းလေရဲ့မဲဆွယ်စည်းရုံးတဲ့ကာလကိုစတေမာရှိရဲ့မနက်ဖြန်ကစပြီးလုံလိုက်ပြီလို့ရွေးကောက်ပွဲကော်မရှင်ကကြီးညာလိုက်ပြီမဲ့စည်းရုံးရေးလုပ်ငန်းတွေကိုကျန်းမာရေးအကန့်အသတ်တွေနဲ့ခွင့်ပြုသွားဖို့ရှိရဲဆိုတဲ့သတင်းကိုပြောပြမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။စတေမာရှိရကစပြီးပြည်내နဲ့တိုင်းအသီးသီးကရွေးကောက်ပွဲဝင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေမဲဆွယ်စည်းရုံးတာကိုစတင်နိုင်ပြီလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကစတေမာ6ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါအကန့်အသတ်တွေကြောင့်ပါတီအများစုကစိုးရိမ်နေကြပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလူဦးရေ50ထက်မပိုပဲမဲဆွယ်စည်းရုံးနိုင်တယ်လို့ဖြေလျှော့ပေးခဲ့ပေမဲ့ပြည်내နဲ့တိုင်းအလိုက်ဒေသန္တရကျန်းမာရေးကန့်သတ်ချက်တွေကလည်းတစ်ခုနဲ့တစ်ခုမတူညီတာကမဲဆွယ်စည်းရုံးရေးကာလအဟန့်သားကြီးဖြစ်နိုင်တယ်လို့ပါတီအများစုကမြင်ပါတယ်။ဒီလိုအခက်အခဲတွေကိုအင်အားကြီးပါတီတွေကကြော်လွားနိုင်ပြီးမယ်ပါတီငယ်တွေနဲ့တတိပုဂ္ဂလပါတီတွေကတော့စင်ခေါ်မှုတွေရှိကြောင်းရွေးကောက်ပွဲလေးလာရေးနဲ့ပညာပေးအဖွဲ့ဖြစ်တဲ့ Rainmaker Organization အမှုဆောင်ဒါရိုက်တာဒေါ်အေးတန်နာအောင်က VOA ကိုပြောပါဗျ။ဒီ
စတေးတွေအဆင့်ကြောင့်ဖြစ်ရမယ်ဆိုတော့ကတော့ဒီပါတီငယ်လေးတွေသူတို့ရဲ့နည်းရချင်းမှုတွေကိုမျိုးစီရင်ရေးဆင်းတဲ့အချိန်မှာဒီကဲကိုစင်ခေါ်မှုအစီအမအောင်မယ်ပေါ့နော်။ပါတီကြီးရဲ့အနေနဲ့ဒီလိုကြီးတက်ရောက်မှုရှိတယ်နဲ့ဆင်းအောင်လေသုံးဆုံးဥပိုင်းမှာလည်းအဲ့ဒါကမိတိညာပေါ့အဲ့ဒါကဒီကတော့ဒီပါတီငယ်တွေရှိပေါ့ဘယ်မှာညှပ်တာသာပေါင်းလာနိုင်မဲ့အချင်းချင်းတွေကမဖြစ်နိုင်ဘူးနော်ကိုဗစ်ကအဟန့်သားဖြစ်နေတဲ့ဆီပါလေ
ကိုဗစ်ထိန်းချုပ်ဖို့ကျန်းမာရေးဝန်ကြီးဌာနသတ်မှတ်ထားတဲ့လူရေအတွက်ထပ်ပို့ပြီးမဆွေးပဲမဲဆွယ်ရဖို့ရှိရကြောင်းဒါဟာပါတီတိုင်းအတွက်စင်ခုံမှုဖြစ်ပေမဲ့ဒါကညီတူညီမျှအခြေအနေသာဖြစ်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဒုဥက္ကဋ္ဌဒေါက်တာစောမြင့်မောင်ကစတင်မှာ၄ရက်မှာပြောခဲ့တာပ
ါကျွန်တော်တို့မှာစိန်ခေါ်မှုအစ်စ်မဟုတ်ဘူးအမေရိကအတွက်လည်းရွေးကောက်ပွဲရှိတယ်စိန်ခေါ်မှုအစ်စ်အဲ့တော့ပါတီတိုင်းအစ်စ်ပါဘယ်သူမှဘယ်သူအသာရတာမရှိဘူး pandemic ဖြစ်နေတဲ့ယောဂါကလတ်ချိန်ကြီးတစ်ခုမှာစီရင်ရေးလုပ်တဲ့ရွေးကောက်ပွဲဖြစ်တယ်မဖြစ်ပဲဆိုတာကတော့အစိုးရရောပြည်သူရောကျန်းမာရေးဌာနပေါ့သက်ဆိုင်ရာဌာနတွေအားလုံးကဒီကိုဗစ်ကိုဘယ်လောက်တားနိုင်တယ်လဲဆိုတဲ့ပုံမှာလည်းမူတည်နေတဲ့သူပါ2020ရွေးကောက်ပွဲကတော့ပြန်ဆိုင်မှုကြီးမားမယ်ကြေညာတွေလည်းအရင်ကတည်းကပိုရှုံနိုင်တယ်စိန်ခေါ်မှုအသေးဖြစ်
2020ရွေးကောက်ပွဲမဲဆွယ်စည်းရုံးဝင်ကိုစတင်မှာ8ရက်မနက်6နာရီကစတင်နိုင်ပြီးနိုဝင်ဘာ6ရက်12နာရီအထိနာရီပေါင်း20ခွင့်ပြုပေးထားပါတယ်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီ90ကျော်ကလွှတ်တော်ကိုယ်စားလှယ်လောင်း6969ယောက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ
ကိုဗစ် -19 အတည်ပြုလူနာစေယုံစင်ကွင်းနဲ့အသွာလာကန့်သတ်ခံရသူတွေအပေါ်ချမှတ်ထားတဲ့သတ်မှတ်ချက်တွေကိုပြောင်းလဲလိုက်ပြီးတော့မဲဆွယ်စေယုံရေးကာလမှာပြည်သူတွေရောဂါကာကွယ်စီမင်းတွေဆက်ပြီးလိုက်နာဖို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မကတော့စုစုပါ။ပြည်ရင်းပိုးရိပ်လူနာတွေနဲ့ရောဂါသံသယကြောင့်အသွာလာကန့်သတ်ခံရသူတွေအပေါ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကချမှတ်ထားတဲ့အချက်တွေကိုဒီကနေ့ကစပြီးပြောင်းလဲပြင်ဆင်လိုက်ပါတယ်။သမတ်နေရာတွေမှာအသွာလာကန့်သတ်ခံရသူတွေကိုအရင်ကရက်သက်တစ်ပတ်သုံးပတ်တာကာလသတ်မှတ်ထားပြီးအခုတော့14ရက်တာကာလအဖြစ်ကွာရန်တင်းကာလကိုသတ်မှတ်လိုက်တာပါ။အဲ့ဒါအပြင်ယောဂဘူးရှိလို့ဆေးရုံတရသူတွေကိုကိုဗစ် -19 နဲ့ကတဲ့နှစ်ကြိမ်ဆက်တိုက်ပြမှဆေးရုံကဆင်းဝင်ရတဲ့အခြေအနေကနေအခုခါမှာတော့ယောဂလက္ခဏာပေါ်မူတည်ပြီးဆေးရုံဆင်းရတဲ့အဆင့်ကိုပြောင်းလဲလိုက်တဲ့အကြောင်းဗဟုကူးစက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်။
နောက်တစ်ချက်ချင်းကြက်တိုက်ဖြစ်တဲ့အထိရဖို့အတွက်ရက်90ကျော်ကြာတဲ့အခြေအနေတွေရှိပါတယ်တချို့လည်းရက်80ကျော်ကြာပါတယ်အဲဒါဆိုတော့အခါကျတော့မလိုအပ်ဘဲနဲ့သူတို့တွေဟာစ ဆေးရုံမှာအကြာကြီးနေရပြီးတော့ခါကြတော့သူ့ရဲ့နော်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေလည်းရှိနိုင်တယ်။သူဆေးရုံမှာအကြာကြီးနေရတော့မိသားစုတွေကလည်းတာဝန်ပိုကြီးတယ်မိသားစုတွေလည်းပင်ပန်းဆင်ရဲတယ်ပြီးလို့ရှိရင်ဒီလူနာကိုစောင့်ချက်ကြည့်ရှုနေရတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်လည်းဝန်တော်ဝန်ပိုပို့ဖြစ်တယ်သူတို့ဒီလူမျိုးကြည့်နေရတဲ့အကြောင်းတော့တစ်ချက်တကယ်လိုအပ်တဲ့လူနာတွေကိုအချိန်ပေးနိုင်မှုပါဆိုလို့ရှိရင်အကန့်အသတ်ရှိတယ်
အခုလိုပြောင်းလဲလိုက်တာဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လမ်းညွှန်ချက်အတိုင်းဖြစ်ပြီးတော့နိုင်ငံတကာမှလည်းလူနာတွေကိုဆေးရုံကဆင်းဝင်ပေးတဲ့ပုံစံပြောင်းလဲနေကြပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ်။ဒါပေမဲ့လည်း WHO ရဲ့ guideline တွေမှာတော့ရောဂါလက္ခဏာသက်သာသူတွေကိုဆေးရုံမှာနောက်ထပ်3ရက်စောင့်ကြည့်ပြီးမှဆင်းဝင်ပေးတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့ပိုပြီးစိတ်ချရအောင်စောင့်ကြည့်ရကိုတရက်တိုးထားတယ်လို့ဆိုပါတယ်။အဲ့ဒါကြောင့်ပိုးရီလူနာတွေအနေနဲ့ဆေးရုံမှာအနည်းဆုံး14ရက်တာစောင့်ချက်ကုသမှုခံယူရမှာဖြစ်တယ်လို့သိရပါတယ်။ကိုဗစ်ကာယောဂါအတွက်ပြည်သူတွေလိုက်နာရမယ့်အချက်ထဲမှာတအုပ်နဲ့တအုပ်ခက်ခွာခွာနေရမယ်ဆိုတာနဲ့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်နိုင်မှုကလည်းဒီယောဂါထိန်းချုပ်ကာကွယ်ရမှာအရေးအကြီးဆုံးအချက်တွေဖြစ်နေပါတယ်။ဒါတွေကြောင့်လာမယ့်ရွေးကောက်ပွဲအတွက်မဲဆွယ်ဆေးရုံရေးကာလအစမှာပြည်သူအားလုံးလိုက်နာရမယ့်ယောဂါကာကွယ်ရေးညွှန်ကြားချက်တွေကိုဆက်ပြီးဆောင်ရွက်ဖို့ဒေါက်တာခင်ခင်ကြီးကတိုက်တွန်းထားပါတယ်။
ဒီ election မှာမဲပေးမဲ့သူတွေဒီလိုမဲဆက်စီရုံကိစ္စရက်တွေအကြောင်းပြည်သူလူထုယောဂါကူဆက်မှုမဖြစ်ပေါ်စေဖို့ဒါကျမတို့စိတ်ထဲမှာအဓိကတာဂက်ထားပါတယ်။ဒါအပြင်နော်ဒီမဲပေးတဲ့အခါမှာလည်းစိတ်ချလုံးကြုံစားတဲ့ anti-aging ဆိုမဲပေးနိုင်ဖို့အတွက်ရည်ရွယ်ပါတယ်။အကျိုးအပြောမယ်ဆိုလို့ရှိရင်မဲဆက်စီရုံတဲ့အခါမှာသတ်မှတ်ထားတဲ့စီကံချက်တွေအတိုင်းပြည်သူလူတွေရဲ့လိုက်နာဖို့လိုပါတယ်။နောက်တစ်ခါတတ်နိုင်လို့ရှိရင်လူစုလူဝေးစုပေါ့နော်ဒီမှာမတော်တာအကောင်းဆုံးပါပဲ။ကိုအားပေးခြင်းနဲ့ပါတီကိုအားပေးခြင်းနဲ့သူကိုကျမတို့ဒီရနေပြီးတော့ဟိုပေါ့နော်ဒီနေ့ပြီဆိုရင် online media တစ်ဆင့်လည်းအားပေးလို့ရနေပါတယ်။
ကိုဗစ်ကာယောဂါပြည်ရင်းကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာဘလူးအဖဲအိမ်ပြင်မထွက်ဖို့ကိုတမတ်ထားပြီးတဲ့နောက်ကူးစက်နှုံတိုးလာတဲ့ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်ခုမှာလည်းအပြင်ထွက်ခွင့်ကန့်သတ်ချက်တွေကိုချမှတ်ထားပါတယ်။အဲဒါအပြင်ပြည်နယ်နဲ့တိုင်းအသီးသီးမှာကာယောဂါထိန်းချုပ်ကာကွယ်ရေးအတွက်စီကံချက်တွေချမှတ်ထားပြီးမလိုက်နာသူတွေကိုလည်းတဘာဝဘေးရန်နေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူတာတွေရှိလာပါတယ်။အစိုးရရုံတွေအခြေဆိုင်ရာနေပြည်တော်မှာလည်းဌာနဆိုင်ရာဝန်ထမ်းတွေကိုတဝက်တက်တဝက်နာရုံတက်စနစ်ကိုလာမဲ့ပုံတော်ဦးနေမှာပြန်လည်စတင်မှုဗဟိုကော်မတီကညွှန်ကြားထားတယ်လို့သိရပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်သွင်းကူးစက်မှုကစံချန်တင်မြင့်တက်လာနေပြီးကိုဗစ်ရောဂါနှိုင်းနှင်းရေးအတွက်ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအကန့်နွန်ပါ။မြန်မာတနင်္ဂနွေလောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စက်တင်ဘာလ9ရက်နေ့မွန်လတနင်္ဂနွေခွဲထိထုတ်ပြန်ကြေညာချက်အရကိုဗစ် -19 ရောဂါပိုးဓာတ်ခွဲတွေ့ရှိသူအယောက်145ယောက်ထပ်ပြီးအတည်ပြုလိုက်တာကြောင့်မြန်မာနိုင်ငံမှာအတည်ပြုလူနာရောဂါပိုးကူးစက်ခံရသူ1464ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနောက်ပိုင်းပိုးတွေ့လူနာတွေမှာပြပခီးသွားရာဇဝင်လည်းမရှိအတည်ပြုလူနာတွေနဲ့ထိဆက်မှုမရှိဘဲရောဂါပိုးတွေ့ရှိလာတာကြောင့်အများပြည်သူတွေပုံမတိထားဖို့ဒီနေ့အွန်လိုင်းဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတတိပေးပြောဆိုပါတယ
်။တတိထားစေချင်တာအခုကနောက်ဆုံးကြတော့ဒီကိုဗစ်ကတယောက်ချင်းတယောက်ချင်းစီကံထင်းသိရင်ပြဿနာမရှိတော့ဘူး။ဒါကြောင့်အခုဆိုလို့ရှိရင်ပွားတယ်လားပြောတယ်ဘလူးရှီကဘလူးရှီပွားမှမသိဘူး
။ရခိုင်ပြည်နယ်အတွင်းကိုဗစ်ရောဂါတကြောပြန်ကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်အခုဆိုရင်ရန်ကုန်အပါအဝင်တခြားဒေသတွေပါပြန့်နှံ့လာပါတယ်။အဲ့ဒီနောက်ပိုင်းစစ်တွေကနဲ့ရန်ကုန်လေရင်ခီးစင်နဲ့ပြန်လာသူတွေကသက်ဆိုင်ရာဌာနတွေကိုအကြောင်းကြားအသိပေးဖို့နိုင်ငံပိုင်သတင်းစာထက်မှလည်းကြေညာထားတာပါ။ယခုချိန်ထိတစ်ဝက်လောက်ဆက်သွယ်မလာသေးတာကြောင့်ယောဂါထိန်းချုပ်ဖို့အတွက်ရက်ပိုင်းလောက်အချိန်ပေးသွားမှာဖြစ်ပြီးလိုက်နာမှုမရှိရင်ဥပဒေကြောင့်အရာအရေးယူသွားမယ်လို့ဒီနေ့အွန်လိုင်းဆွေးနွေးရာမှာနိုင်ငံတော်အတိုင်ပင်ခံကပြောဆိုသွားပါတယ
်။အချိန်တိုင်းတာထူထူပေးပါမယ်။အများကြီးလည်းမဟုတ်ဘူးရက်ပိုင်းပေးမယ်။အဲ့ဒီအတွင်းမှာမှကို့ဘက်ကိုကိုယ့်ရဲ့သဘောဆန္ဒအရာမဆက်သွယ်ဘဲနဲ့နောက်မှဒီလိုပါမှတ်သိလို့ရှိရင်ကျွန်တော်တို့အရေးယူရပါလိမ့်မယ်။ဆိုရည်ရည်ဆိုတာလဲဟိုဒါပေးခြင်းနဲ့စိတ်နဲ့မဟုတ်ဘူးတတိပေးခြင်းနဲ့စိတ်နဲ့ဒီလိုမလုပ်လို့ရတော့ရန်ကုန်လူညာမျိုးမှာအများကြီးပြတ်သွားနိုင်ပါတယ
်ဗိုင်းရပ်ဖြတ်ပေါ်ထိန်းချုပ်နိုင်ရတဲ့ယောဂါပိုးကုနေပါကမြန်မြန်ဆဲကုနိုင်ရအတွက်လှုပ်ဆောင်ရတာဖြစ်တယ်လို့လဲပြောပါတယ်ရခိုင်ကနေလေရင်ခီးစင်နဲ့ပြန်လာသူတွေလူဦးရေ 4,500 လောက်တက်ဆိုင်ရာကျန်းမာရေးဌာနကိုသတင်းပေးဖို့ပြန့်ကွက်နေတယ်လို့လည်းရန်ကုန်တိုင်းဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာချစ်ကိုဟန်ကပြောပါတယ
်။အာတို့ကွာရန်တင်းနဲ့ဟိုချက်ချင်းတွင်းမှာမဟုတ်ပါဘူး။ကျွန်တော်တို့မိမိအိမ်မှာမိမိသားနေထိုင်မှာကျွန်တော်တို့ကလည်းတို့ရောက်လာတဲ့ရက်ကနေပြီးတော့ပေါ့နော်။တို့ကူးစက်နိုင်တဲ့ကာလ21ရက်အတွင်းမှာရှိနေတဲ့လူတွေလား အသက်တည်းကျော်သွားပြီဆိုတဲ့လူတွေလားဒီလိုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ကျွန်တော်တို့စစ်ဆေးတာတွေဟိုဆောင်ရွက်มาဖြစ်ပါတယ်ဘာမှလည်းစိုးရင်ပူပန်နေရာမရှိပါဘူးတချို့ကလည်းဒီလိုစစ်ဆေးမယ်ဆိုတာကိုလည်းကြောက်တာလေဖြစ်ရှင်ဖြစ်မှာပါမိမိယောဂရှိတာကိုသိလိုက်ရမှာကြောက်တာမျိုးလည်းကျွန်တော်တို့လူတွေမှာရှိတတ်ပါတယ်ခင်ဗ
ျစက်တင်ဘာ9ရက်နေ့မွန်လိုက်တနားခွဲထိမြန်မာနိုင်ငံမှာ COVID-19 ကြောင့်တည်ဆောင်းသူ8ဦးရှိပြီးဖြစ်ပါတယ်ယောဂပိုးရှိတယ်လို့တက်ခွဲအတည်ပြုလူနာတွေထဲယောဂပိုးကင်းစင်လာသူက385ယောက်ရှိပါတယ်ကျွန်မအာကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
မြန်မာမှာကိုဗစ်ကပ်ရောဂါဒုတိယအကြိမ်တကြောပြန်ကူးစက်မှုတွေကြောင့်အသွားလာတင်ကြပ်ကပ်တန့်မှုတွေတိုးလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့ပြည်သူတွေအခက်အခဲကြုံလာကြရပါတယ်။လုပ်ငန်းထိခိုက်မှုတွေကြောင့်အခက်အခဲကြုံနေကြရသူတချို့ရဲ့ပြောဆိုချက်တွေကိုကျမအင်တနာထွန်းကစူးစီးတင်ဆက်ထားပါဗျ။ကျမကတော့
ဆက်ရှုပ်ပါတဲ့အချိန်ခုဆိုလို့ရှိရင်ကြောင်းနေလာတဲ့ပိတ်ခဲတယ်ဆိုတော့လေကျမတို့ရဲ့စီးပွားရေးကတော်တော်လေးနေနာပါတယ်။ဟိုကြောင်းနေပိတ်ခဲတဲ့ဒီအတီကကြောင်းတော်တွေဖွင့်ခဲ့တာဒီဆရာမတွေအတွက်အင်ဂျီရောကြောင်းတော်တွေရဲ့ဝန်ဆောင်ရောချုပ်နေကြတဲ့အချိန်ဖြစ်တယ်လေ။ကိုယ်ကဒီကြောင်းနေပိတ်ခဲ့တယ်ဆိုတော့ကျမအနေနဲ့ကတော့ခစီကိုရေးမတော်တော်လေးနင်းလာတာပေါ့ရှင်ဟိုထပ်ပန်းရတဲ့သုံးချိန်ရဘူးပါတယ်လေပထမစီဆန်ဆော့တွေပြီးတဲ့အချိန်ရရဘူးပါတယ်နောက်တစ်ခါဒုတိယအထောက်ကြလို့ရှိရင်လည်းရဘူးပါတယ်ဟိုတတိယအထောက်ကြတဲ့ခါလည်းရပါတယ်ရှင
်အဲဘယ်လောက်ရှိလာဆိုတော့ပြောလို့မရဘူးဒါကစီကိုင်းမှုကတော့ရှိတာပေါ့ဒရင်နဲ့ခုနဲ့ဆိုတော့ပွာတာပေါ့စတော်ကြီးกว่าချင်းွေချင်းွေပါညာဆိုတော့လိုင်စင်နဲ့လုပ်တဲ့ဆိုင်ကြလေဒါလိုင်စင်မရှိရင်လေဒါရက်ကိုကဟိုကတပိုင်းတိုင်းလုပ်ငန်းနေဆို
တော့ကျွန်တော်တူရစ်ကိုင်လုပ်တော့ကကြတော့သူကကိုဗစ်မဖြစ်ခင်ကနေကသူကဒီမှာမဖြစ်ခင်ကနေကဒီပကိုင်းမြန်မာနိုင်ငံမှာမဖြစ်ခင်ကနေကကျွန်တော်လုပ်ငန်းကြီးရပ်ဟုတ်တယ်လုံးလုံးမရှိဘဲနဲ့ရပ်နေတာဆိုတော့ထိကြိုက်တော့ပေါ့ထိကြိုက်တော့ဆိုတော့ကိုတယောက်တည်းမဟုတ်အကုန်လုံးလीအစိုးရဘက်ကထောက်ပံ့ပေးရလေးအဲ့လိုယူပေးရလေးရှိတယ်လေ2000နှစ်ခါရဦးတယ်ကျွန်တော်တို့မှန်းထားတာကတော့ဒီဒုတိယလိုင်းလေးငြင်းပြီးသွားလို့ရှိရင်သူကလည်းသူကျွန်တော်တို့ကိုင်ချောင်ကတော့ခီးသွားလုပ်ငန်းကိုအဓိကလုပ်ငန်းဖြစ်နေတော့ကျတော့ကိုဗစ်ငြိမ်းသွားလို့ရှိရင်ခီးသွားလာမယ်နိုင်ငံခြားခီးသွားမလားမြန်မာခီးသွားလာမယ်မြန်မာခီးသွားလာလို့ရှိရင်သူကလည်းသူအထက်လျောက်ငွေကြေးလက်ပတ်မှုနဲ့စီးပွားရေးလက်ပတ်မှုလေးတွေပြန်ဖြစ်လာလို့ရှိရင်ကောင်းမယ်ဆိုပြီးတော့မျောလင့်ပြီးဒီဒုတိယလိုင်းငြင်းငြင်းလေးပြီးအောင်တော့မျောနေကြတာပေါ့
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကမီးလောင်သွားတဲ့ဖရဲပေါင်းကြီးရွာနဲ့တောင်ပေါင်းကြီးရွာမိပေးတင်ရွာသား1800ကျော်အရေးပေါ်ကူညီလိုအပ်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွင်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမှမှုဖြစ်စဉ်တွင်မိလောင်ပျက်စီးသွားတဲ့ကြောက်တော်မြို့နယ်ဖရဲပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာကမိပိတဲ့ကျေးရွာသားတွေလက်ရှိစားတော့နေထိုင်ရေးအခက်အခဲရှိနေတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လူထုကိုယ်စားလှယ်ဦးထွန်းဝင်းကအခုလိုပြောပါတယ်။ကျေးက
တော့အဓိကစားတော့မှုတွေရောနေထိုင်မှုတွေပါအကုန်လုံးကျွန်တော်တို့ဟိုရှိကြတယ်ပေါ့။အဲ့ဒီနေရာတော့ကျွန်တော်တို့ဒီဝေယုံတုံကနဲ့ကမဲကလေးကျောင်းဝင်လာတာနဲ့ဒါဘဝတစ်ခေကိုတစ်ခုပေါ့ဒီလိုပဲထွက်ပြကြရတာပေါ့ဒါထို့သဖြင့်တော့ဒီ main လောင်တဲ့အထဲမှာပါသွားတဲ့ညီတစုတွေမှာတော့ဟိုဘာမှကိုမရလိုက်တာဆိုတော့လောလောဆယ်ကတော့ကျွန်တော်တို့နေဆက်တဲ့ဒီဗာရိုက်ဆာအဆောက်အဦတချို့မှာအ ထူးသဖြင့်ဒီလိရွာတွေရဲ့တစ်ဖက်ကင်းကဒီကလေးတွေနဲ့တစ်ဖက်ကင်းကရွာတွေမှာပေါ့ကိုလိုပြီးနေကြတာပေါ့ဆိုတော့စားသောက်မှုတွေလည်းအခက်အခဲရှိနိုင်တယ်နေထိုင်ရေးကလည်းပဲလောလောဆယ်ကျက်တယ်လို့ပဲနေကြတာပေါ့ဆိုတော့ကျွန်တော်ပြင်ရတော့ဟိုအိမ်ထောင်စုမိသားစုပေါင်း400ကျော်တယ်အလူကြီးကတော့မနေ့ကတော့ကျွန်တော်ကိုစည်ရင်ရတာကတော့1800ကျော်တော့ရတယ
်စက်တင်ဘာ3ရက်နေ့ညပိုင်းမှာကြောက်တော်မြို့နယ်ဖရားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာတို့မိလောင်ပျက်စီးသွားခဲ့တာပါမိပေးနဲ့ဆစ်ဆောင်ဒုက္ခသည်ရွာသားတွေဟာရွှေလန်ကျေးရွာတဝင်းကန်ကျေးရွာစေဦးချံကျေးရွာကြောက်တန်းကျေးရွာစစ်အောင်ကျေးရွာတွေဘက်မှာခိုလုံနေကြရပါတယ်ကျေးရွာမိရှုခံရလို့မိပေးတဲ့ရွာသားတွေအကူအညီလိုအပ်နေတယ်လို့လည်းဖရားပေါင်းကျေးရွာသားအခုစိန်ဖေးကပြောပါတယ်
အမေကြီးညာဘက်က၃နာရီကျော်လောက်အချိန်မှာကျွန်တော်တို့ညာကိုမိရှုခင်ရတယ်။ဒီမှာတက်မတော်ကရှုတာပါပဲ။မိရှုခင်ရတဲ့အခြေအနေကတရားသူစုပါ။စားဖို့မြေကြီးကတော့ပြည်တယ်ကိုကြီးတယ်ပြည်တယ်ကိုစားတယ်ဆိုတော့သဘောမျိုးပြည်နေပါလေ။ကိုကြီးလိုအပ်တဲ့ဆိုတာကတော့ကျွန်တော်တို့ကတော့ပြောမခက်ဘူးဖြစ်နေတာ
။ကျေးရွာမိလောင်ခဲ့ပေမဲ့မိလောင်ကျွမ်းမှုမရှိတဲ့တောင်ပေါက်ကျေးရွာဘုံချောင်းမှာလည်းရွာသားဥယျာဉ်80နီးပါးခိုလုံနေတယ်လို့ကျောင်းတိုင်ဆရာတော်ကမိန့်ပါတယ
်ဒုက္ခရောက်နေရတယ်တက္ကသိုလ်မတွေတော့ဦးဇင်းကဒီမှာကျောင်းမှာပဲခေါ်ပြီးတော့ထားတာပေါ့လေဒါနည်းနည်းဒီကတန်တန်လေးတွေနဲ့စားသောက်ပြီးနေကြတာပေါ့
လက်ရှိမိဘတဲ့ပြည်သူတွေကိုရခိုင်နိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကလည်းကူညီထောက်ပံ့ပေးဆောင်နေတာပါရခိုင်ပြည်နယ်တဘာဝဘေးစီမံခန့်ခွဲရေးဦးစီးဌာနကဦးစီးရာရှိဦးရဲမင်းဦးကတော့မိဘတဲ့ပြည်သူတွေအတွက်ထောက်ပံ့ရေးအစီအစဉ်ရှိနေတယ်လို့ဆိုပါတယ်
မိလောင်သွားတယ်ဆုံးဆုံးသွားတယ်မိသားစုတွေကိုတော့ကယ်ဆယ်ရေးပစ္စည်းဒါဆရာမျိုးပေးတဲ့ခရိုင်ဆိုဆရာမျိုးပေါ့ပေးရမယ်ထိခြားပစ္စည်းဆံမိုးတွေ့ချက်ပြီးတော့ပေးရမယ်ပြီးတော့မိလောင်သွားတဲ့အိမ်ကြီးရဲ့အိမ်မျိုးစားပုံမူပြီးတော့ဒီလိုတတ်မှတ်ချက်တွေနှုံးကားတွေရှိပါဒီဖြစ်စဉ်ပုံမူပြီးတော့မှကျွန်တော်တို့ကတွေ့ချက်ပြီးတော့ဒီပေးစဉ်ပြည်သူတွေကိုထောက်ပံ့ရမှာဖြစ်ပါ
ကြောက်တော်မြို့နယ်3မိုင်ခွာမှာရှိတဲ့ဖရားပေါင်းကျေးရွာနဲ့တောင်ပေါင်းကျေးရွာဘက်မှာစက်တင်ဘာလ3ရက်နေ့ကပောက်ကွဲဖြစ်ကားမှုဖြစ်ပွားပြီးမိလောင်ကျွမ်းမှုဖြစ်ပွားခဲ့တာပါတရခန်တွေကတော့မြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဆွဆွဲမှုတွေရှိနေပေမဲ့တမတော်ဘက်ကတော့ညှင်းဆုပ်ထားပါတယ်လက်ရှိရေကမ်းပြည်နယ်မှာ COVID-19 ရောဂါဖြစ်ပွားကူးစက်မှုမြင့်တက်နေတယ်လို့တစ်ဖက်မှာလည်းစည်ရေးပဋိပက္ခတွေကလည်းဖြစ်ပွားနေစေဖြစ်ပါတယ် COVID-19 ရောဂါဖြစ်ပွားနေစေအချိန်မှာလက်လက်ကပဋိပက္ခတွေရပ်စဲဖို့ကုလသမဂ္ဂသွေးမှုချုပ်ကနေတိုက်တွန်းမှုတွေရှိနေပေမဲ့မြန်မာနိုင်ငံတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာစည်ရေးသင့်မှမှုတွေကတော့ရှိနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ
်အိန္ဒိယချင်းမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုလုံးနေများလာတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းအလုံးကိုအဝင်ထွက်ပိတ်လိုက်တဲ့သတင်းကိုတင်ပြပါမယ်ကျမအေးမှာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါပိုးတွဲရှိသူတွေတိုးမြင့်လာတာကြောင့်ထိုင်းအစိုးရကလုံခြုံရေးကိုတင်းကျပ်ထားပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေရဲ့အဝင်ထွက်တွေကိုလည်းပိတ်လိုက်ပါတယ်ကရင်ဒုက္ခသည်စခန်း9ခုကိုတော့လာဇန်ပိုင်းကလေးကပိတ်ခဲ့ပြီးကရင်ဒုက္ခသည်စခန်းတစ်ခုကတော့မနေ့ကစတင်ပြီးပိတ်လိုက်ပါတယ်။ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့မြန်မာနိုင်ငံကနေဝင်ရောက်လာသူတွေရှိမှာကိုထိုင်းအစိုးရကစွဲနေတာကြောင့်အခုလိုမျိုးအဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်ပိတ်လိုက်တာဖြစ်တယ်ဆိုပြီးပြောပြပါတယ်
။အခုလိုပဲကျွန်တော်တို့စီကန်းထဲမှာပြင်ပြလို့များအပြင်ကလူဝင်လို့များအခုလောလောဆယ်တော့ရှိနေကြုံးမယ်။ဒါကြောင့်သူကသူ့မှာပြေးမဝင်ဘူး
။ဟုတ်
ဝင်သွားတဲ့လူကအထူးသဖြင့်အဲ့ဒီNGO ဒီအလုပ်ပိုင်းတွေအကြံနဲ့ NGO တွေပဲ
ဟုတ်
ကဲ့ NGO ကတော့ဝင်ဖို့အတော့သူတို့က planet ခွေတောင်းရသေးတယ
်ဟုတ်ကဲ့ဟုတ်
လားခွေပေးမှတော့ဝင်လို့ရတယ်အဓိကကိုဗစ်ကြောင့်တော့သူတို့ဆွေးနေတာအဲ့ဒီကျွန်တော်ဝမန်ဟိုနမပြပါလာတဲ့လူတွေပဲဒါကြောင့်အခုကအရင်သားဆိုတဲ့လောက်အခုကတော့ချက်လိုက်တာလေ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ကြောင်းထပ်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်း9ခုထဲမှာကရင်နီဒုက္ခသည်စခန်း2ခုလည်းပါဝင်တာပါ။ကရင်နီဒုက္ခသည်စခန်း2ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ခိုလုံနေထိုင်နေကြတာဖြစ်ပြီးကျန်တဲ့ကရင်ဒုက္ခသည်စခန်း9ခုမှာခိုလုံနေတဲ့ဒုက္ခသည်တွေအလုံးပေါင်းမယ်ဆိုရင်တော့ထိုင်းမြန်မာနယ်စပ်ကစခန်းတွေမှာဒုက္ခသည်တသိန်းနီးပါးလောက်ခုလိုနေထိုင်နေကြတာဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ဒီလိုလေးစနေကန်ပတ်စံချာကျွမ်းမမရောက်နေနေပြီးသားရိုဟင်ဂျာဒုက္ခသည်တွေဟာ
လေထာကြီးခက်ခဲရှိပြီးတော့ကျွန်းပေါ်မှာမနေလို့ကြဘူးလို့အဲ့ဒီကျွန်းကိုကိုယ်တိုင်တွားရောက်လေ့လာခွင့်ရခဲ့တဲ့ရိုဟင်ဂျာခေါင်းဆောင်တွေက VOA ကိုပြောပြပါတယ်။ကျွန်မစုမုံစုံစမ်းမေးမြန်းထားတာတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံကနေတိမ်းရှောင်ပြေးလာကြတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်ဘင်္ဂလားဒေ့ရှ်ကစခန်းတွေနဲ့လူဦးရေထူထပ်များပြားလွန်းလာတာကြောင့်နေထိုင်ရေးအဆင်ပြေအောင်ဒုက္ခသည်တချို့ကိုနေရာခွဲပြီးတော့ရွှေ့ပြောင်းနေရာချထားဖို့စီစဉ်ထားတဲ့ပင်လယ်ရင်းကကျွန်းဒီဘဆန်ချကျွန်းစီကိုရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးကဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံတွေတွားလေ့လာနေကြတာဒီကနေ့ဆို၃ရက်မြောက်နေ့ဖြစ်ပါတယ်။ဒီကနေ့မှာတော့စိုက်ပျိုးခင်းတွေစတင်ကြောင်းတွေကိုအဓိကလေ့လာခဲ့ပါတယ်လို့ခီးစင်မှာလိုက်ပါခဲ့တဲ့ဘာသာရေးခေါင်းဆောင်တူကပြောပြပါတယ်
။ကျွန်တော်မနက်စောဒီကကျွန်တော်ဘရစ်တန်လော်ဂျီမှာဦးမဆိုင်ကြတဲ့ AIU ကိုပြောပါတယ်။အဲ့တော့စာတန်ကြောင်းတစ်ကောင်းတောက်တာလည်းပြောတယ်စာတန်ကြောင်းကိုကျွန်တော်ပြလိုက်တယ်။မူကြောင်းကျောင်းနဲ့အလဲတဲ့ကျောင်းကျောင်းတွေကိုလည်းပြလိုက်တယ်။မနက်ပြန်စောစောနာနာရီခွဲမှာပါခွဲလို့မှပြမလို့
ဘာသာရေးခေါင်းဆောင်တွေရောကဲမှာရှိတဲ့ခေါင်းဆောင်တွေရောဒီအဲ့ဒီဘာဆန်းစားကျွန်းကိုသွားပြီးလေ့လာတာစနေနေ့ကနေပြီးတော့စာပြီးရောက်တယ်ပေါ့နော်တနင်္ဂနွေနေ့မှာလေ့လာတယ်ဒီနေ့တနင်္လာနေ့မှာဆိုလဲစာသင်ကျောင်းတွေကိုသွားလေ့လာတယ်နောက်ပြီးတော့ဒီမှာနေတဲ့လူတွေနဲ့လည်းတွေ့ရတယ်ဆိုတော့အဲ့ဒီကျွန်းရဲ့အခြေအနေကိုဘယ်လိုမြင်မိလဲဆရာလူနေဖို့တင့်တော်တယ်လို့ထင်လားတခြားသူတို့အတွက်ဘာတွေလုပ်ပေးဖို့ရောလိုအပ်အောင်မယ်လို့ထင်လဲဆရာဟုတ်
တို့လည်းနဲ့ကြားလိုက်ရင်စီရင်ကျွန်တော်မသိတော့ဘူးလို့ကျွန်တော်အဲ့ဒါပဲမြင်ကြတယ
်။ကျွန်တော်တို့သွားပြီးတော့လေ့လာတဲ့အချိန်မှာအဲ့ဒီကျွန်းထဲမှာရှိတဲ့ဘင်္ဂလားဒေ့ရှ်အစိုးရကပို့ဆောင်ထားတဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဖြည့်စည်းပြဒုက္ခသည်300ကျော်နဲ့တွေ့ဆုံခွင့်ရခဲ့တဲ့အချိန်မှာတော့ဒုက္ခသည်တွေကရိုဟင်ဂျာခေါင်းဆောင်တွေကိုသူတို့ကိုဒီကျွန်းမှာမထားခဲ့ပဲစခန်းနေစီကိုပဲခေါ်ဆောင်သွားဖို့ဝိုင်းဝန်းတောင်းဆိုခဲ့ကြတယ်လို့ဒီခင်းစင်မှာလိုက်ပါသွားတဲ့မော်လီဝီဘာသာရေးခေါင်းဆောင်တူကပြောပြပါတယ်
။သူတို့ဟောတာငိုတာကျွန်တော်ကသူစလိုက်ရသွားပါကျွန်တော်ဒီမှာမနေရှင်ဘူးကျွန်တော်ဒီကိုမနမရီကြည့်ကြည့်ရဲကျွန်တော်ဒီမှာကျွန်တော်ကမနေရှင်ဘူးဆရာငွေကြီးမှအဲ့ဒါပြလိုက်တာပါကျွန်တော်ကလည်းသိခင်လိုက်ပါကျွန်တော်ကနေတော့ကျွန်တော်ဆိုရင်ဟိုတာဟိုကဟိုအစူရမ်းနဲ့တန်တန်မီတဲ့ဆွေးနေနဲ့အဲ့ဒါသူရင်တော့ဘယ်လိုလဲရှိတယ်အဲ့ဒါကျွန်တော်ကြည့်လိုက်မယ်အဲ့ဒါကိုလောလောဆယ်ကနေသိခင်လိုက်ပါဆိုပြီးနဲ့ကျွန်တော်သူတို့ကိုမှာထားတယ်
ကျွန်းမှာခေတ္တနေထိုင်ရတဲ့ဒုက္ခသည်တွေအရေးကလက်ရှိ COVID-19 ကပ်ရောဂါကာလဖြစ်တာကြောင့်စီစဉ်မှုအခက်အခဲတွေဖြစ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကရှင်းပြပါတယ်လို့ခီးစင်မှာလိုက်ပါသွားတဲ့ဘာလူခါလေးစခန်းရဲ့ခေါင်းဆောင်ဆီယာနူမာမတ်ကလည်းပြောပြပါတယ်
။တောင်ကျတဲ့ပုံစံနဲ့ဒီမှာလက်ခဲ့တယ်လို့သူတို့ကပြောနေကြတယ်။အဲကြောင့်လို့ကျွန်တော်တို့ဒီလာဆီယာဟာလက်ပြအပေါ်နဲ့ပဲကျွန်တော်ပြောနေကြတယ်။ပြောနေတော့သူတို့ပြောတာကျွန်တော်တို့ဒီအခက်ကပေါ်ကဒီလိုပဲပဲသူတို့ဒီမှာနေလိုက်မှာမဟုတ်ဘူးသူတို့မှာမိဘတကြည့်ကြည့်တယ်ဒီကမောင်နှမတွေကြည့်တယ်သူတို့နေကြတယ်ပို့ပေးမယ်မစားဘူးအခုကိုရိုနာဗိုင်းရပ်စ်နဲ့လုံးလုံးမရတာဘူးနည်းနည်းလေးပဲချမယ်လို့ပြောတာပါ
ဒီကျုံးကိုရောက်နေတဲ့ရိုဟင်ဂျာ306ယောက်ကပြီးခဲ့တဲ့ဧပြီလတုန်းကမလေးရှားနိုင်ငံကိုမောက်ခိုဆက်လီ20နဲ့သွားဖို့ကြိုးစားရင်းနဲ့ပင်လယ်ထဲမှာသတင်းပတ်နဲ့ချီမျောပါပြီးဒုက္ခရောက်နေရတဲ့လှေစီးပြေးတွေဖြစ်ပါတယ်။ဗမာပြည်ကိုပြန်မယ်လို့သဘောမတူရင်တော့ဒီကျုံးကထွက်ခွာခွင့်မပြုဘူးလို့လည်းဘင်္ဂလားဒေ့ရှ်ကပြောဆိုထားတာပါ။ဒါပေမဲ့ဒီကျုံးမှာနေရင်အန္တရာယ်ရှိတာကြောင့်ဒီရိုဟင်ဂျာတွေကိုအ мян ဆုံးကျုံးကနေရွှေ့ပြောင်းပေးဖို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ WHO ကလည်းတောင်းဆိုထားပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်လို့တော့ပြောထားပါတယ်ရှင်ကျွန်မစုမမ
ဗီအိုအမေရိကန်အသံရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ရှင်များရှင်ကျမတင်ကီထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့အလားစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
။မက
ကွေးတိုင်းစလီမျိုးမှာခြေဆိုင်ကြတာစီးပွားရေးလုပ်ငန်းရှင်ဒေါ်သက်စုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါ်သက်စုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့เนาะဟိုဟာပေါ့အနည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့စီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USAID ကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တွေနဲ့ထုတ်နေရမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
အော်ဟုတ်ကဲ့ရှင်အရင်တော့ manual ပေါ့နော်အရင်တော့လက်မှုနဲ့ပဲတွားနေတာပေါ့နော်တွားနေတဲ့အချိန်ဒီမှာတော့အခက်ခဲတွေအများကြီးပေါ့နော်ကိုဘလောက်ပဲလုံနိုင်လုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့နော်အများကြီးကိုမတွားနိုင်တာမျိုးတွေပေါ့နော်ဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာအဲဒီအခက်ခဲတွေအများကြီးရင်ဆိုင်ရတာတွေရှိရပေါ့နော်အဲဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရွေတာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်တယ်မကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့အခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလေစုကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့လည်းတိုးတက်နိုင်တယ်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးပဲအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်မယ်လို့ယူဆလုံးကြည့်ပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအလတ်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီတွေပေါ့နော်နည်းပညာအကူအညီတို့အဲနောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ္စည်းပေါ့နော်အဲ့လိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်အဲပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာကအများကြီးတိုးတက်ပြောင်းလဲနိုင်လဲပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ကြီးတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်အဲပြီးတော့ဒိမတ်ကလာတာတွေရှိရဲ့ talent ကလာတာတွေရှိတယ်ပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေဦးမှာပါရှင
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဟိုရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင
်တာဝန်ယူမှုတာဝန်ခံမှုကတော့အပြည့်ပေးရတယ်ရှင်ဟောငါလက်ထက်ရောက်ရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်အခုဆိုရင်လည်းဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကွာတို့သူတို့ဒီရောက်စားကိုယူပြီးရင်ဘယ်တော့တိုးတက်ပါမယ်လို့ပြောထားတဲ့ကိုယ့်ရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ် report လည်းအမြဲတမ်းတင်ပေးရတယ်အမြဲတမ်းဥပမာဟိုလစင်ပဲဖြစ်ဖြစ်သုံးလတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report တွေတင်ပေးရတယ်ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်းဟိုစောင့်ကြည့်တာမျိုးလည်းရှိတယ်ပြီးတော့တကယ်ပဲအမှန်အကန်အလုပ်လုပ်ရလားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရလားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအမြဲတမ်းဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services စင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးဆုံးရှိရဲအဲ့ဒီထဲမှာမှားနေတာရှိရဲဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းဟိုကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုရှုပ်သွားစေသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြတ်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ့နော် report မပေးရအောင်ဆိုရင်တောင်ဒါကိုလုံငန်းမှာမရှိဟိုလေရှိကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုတ်ကိုလုတ်ရမယ့်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ကနေ control တစ်ခုရှိတော့ခါကျတော့ပို့ပြီးတော့ကိုကတွန်းအားဖြစ်စေရလို့တော့ခံစားရတယ်ပေါ့နော်ဒါမဟုတ်ရင်ရပြီးွားလဲအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးချောင်းထိုးလိုက်မှနဲ့စရင်အဲ့လိုနောက်ကနေတွန်းအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုတ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတုံးအားကြောင့်လည်းလုတ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကြတဲ့အလုပ်ဟိုစီးစနစ်ကြအောင်လုတ်တက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင့
်အကူအညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်က ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းတွေမှာမထည့်ဖြစ်ဘဲနဲ့တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်နစ်နာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလိုငန်းအရောအများကြီးထိခိုက်နစ်နာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးရမျိုးမဟုတ်ဘဲနဲ့သူတို့လူချင်းနဲ့စက်ပြေဆိုသူတို့ကိုယ်တိုင်တည်းရွယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့သူကတော့ထင်ပါတယ်အခုလက်ရှိစီဇန်လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင
်ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တတ်ပြောင်းလဲလာတာရှိပါသလဲ
โอเคရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့ဤပညာအကူအညီဆိုရင်လေကိုယ်ဆိုလို့ရှိရင်ကိုတိတလောက်ဤပညာနဲ့ကြတော့ကို international မှာထိုးဖောက်ဖို့အတွက်မှာကြတော့အားနည်းချက်ဒီအများကြီးရှိရပေါ့နော်အဲ့အတွက်ဤပညာအကူအညီတခါတလေဆိုလို့ရှိရင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကိုနိုင်ငံနဲ့ကိုတိတဲ့အမြင်နဲ့ဆွဲတာနဲ့စာရင် Africa ပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တခုလဲရှိတာကကိုကလည်းပူကျိုးစားရတာပေါ့နော်အနည်းဆုံးတော့ကိုစီမှာ90ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကိုစီမှာစတမ်းမိုင်ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးကိုစီမှာစိုက်ထုတ်ဖို့ငွေက90တုံးမဟုတ်80ရာနော်လက်ထက်မှာလည်းရှိထားပြီဆိုလို့လည်းငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥမာ9နှစ်လောက်မှဝယ်ရမယ့်စက်ဖြစ်စီတခုကဟို3နှစ်လောက်နဲ့လည်းဖြစ်ဖြစ်သွားတာမျိုးပေါ့နော်ပိုပြီးညံလာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်ပါရှင်။မြန်မာနိုင်ငံမှာ November 10ရက်ကျင်းပမယ့်ရွေးကောက်ပွဲကိုမထိခိုက်အောင်လို့ Facebook ကစောင့်ရနေပါတယ်လို့ August 31ရက်နေ့က Facebook ကသတင်းထုတ်ပြန်ပါတယ်။ထိခိုက်စေမယ့်အချက်အလက်အမှားတွေမပြတ်အောင်စောင့်ရနေတယ်လို့အမုန်းစကားတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်တဲ့ဖော်ပြချက်တွေကိုဖယ်ရှားနေတဲ့အကြောင်းကိုထုတ်ပြန်ချက်ထဲမှာရေးထားပါတယ်။မဲဆန္ဒရှင်တွေကြားမှာမဲမပေးချအောင်လို့ကြိုးစားတဲ့ဖော်ပြချက်မျိုးတွေရွှေကောက်ပွဲလုပ်ငန်းရှင်တွေပေါ်ထိခိုက်စေမဲ့ဖော်ပြချက်တွေကိုဖယ်ရှားသွားမယ်လို့ပြောပါတယ်။ခြေညာချက်ထုတ်ချိန်ကနေ November 22ရက်နေ့အထိ Facebook ပေါ်တင်တဲ့သတင်းချက်လက်မှားတွေကောလာဟာလာတွေကိုဖယ်ရှားသွားမှာဖြစ်ပါတယ်။သူအဆိုကိုယ်စလဲလောင်းဟာမြန်မာနိုင်ငံသားမဟုတ်ဘဲဘင်္ဂါလီဖြစ်လို့ရွှေကောက်ပွဲဝင်ပြိုင်လို့မရဘူးဆိုတာမျိုးမှားယွင်းဖော်ပြမှုမျိုးတွေကိုဖယ်ရှားသွားမှာဖြစ်တယ်လို့ဥပမာပေးထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ Facebook လူမှုကွန်ရက်ဟာအမုန်းစကားဖြန့်နာတွေအကြမ်းဖက်ဖို့တုံ့ဆော်တာတွေကိုထိထိရောက်ရောက်မတားဆီးနိုင်ခဲ့ဘူးလို့ဝေဖန်ခံထားရချိန်မှာအခုလိုမျိုး Facebook ကရွေးကောက်ပွဲမထိခိုက်အောင်ဆောင်ရွက်လာတာဖြစ်ပါတယ်။သတင်းမှားတွေမပြန့်ရေးအပအဝင်အခုလိုစောင့်ကြည့်တုံ့ပြန်သွားမယ်လို့ Facebook ကပြောကြားတာကောင်းပေမဲ့လက်တွေ့ဆောင်ရွက်မဲ့နေရာမှာတတိထားလုပ်ရမယ့်အချက်တွေရှိတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အတန်အဖွဲကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ကထောက်ပြပါရယ
်အပိုင်းနှစ်ပိုင်းရှိတယ်ပေါ့နော်ဆိုတော့ပထမတစ်ပိုင်းကတော့ဘယ်လိုအကောင့်တွေဖော်မလဲဆိုတာကိုရင်ပြောအောင်မနေတူတယ်ဆိုဘာကြောင့်လဲဆိုတော့ဒီအရင်ကာလတွေတုန်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင် Facebook ကနေပြီးတော့ခရီးကိုပြုခဲ့တဲ့ဟာတွေရှိတယ်အမှတ်ခံချက်ပေးခဲ့တဲ့ဟာတွေရှိတယ်တွတ်တော်လည်းတကယ်အကောင့်တွေဖော်တဲ့နေရာမှာအဲ့ဒါတွေပြည့်မိခဲ့တာမရှိဘူးဒါဥပမာဆိုလို့ရှိရင်ကျွန်တော်တို့တွေကတကယ်လို့မှ NDA များတဲ့အချက်လက်တွေအကြောင်းအရာတွေကို24နာရီတွင်ဖိရှားပေးမိလို့ပါတော့ခရီးကိုပြုခဲ့ပေးမယ်လေတကယ်လက်တွေ့မှာက24နာရီတည်းမှာမှမထုတ်ချနိုင်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်ပြီးတဲ့အခါမှာဒီကျွန်တော်တို့ဒီကဒီအမုန်းစကားတို့ကိုပေါ့နော်ဒီအကြောင်းပြပြီးတော့မှလက်လက်ခါတော့ပြောဆိုခွင့်ဒီချိုးပေါက်ခံရတဲ့ဖြစ်စဉ်တွေလည်းအတိတ်မှာတော့အများကြီးရှိခဲ့တယ်ပေါ့နော်အမုန်းစကားတွေဒီလူအဖွဲ့အစည်းကိုတကယ်လို့မှ NDA ပြုလာနိုင်တဲ့လီမိုပလီပက်ခါတွေဖြစ်လာစေနိုင်တဲ့အကြမ်းဖက်မှုတွေဖြစ်လာစေနိုင်တဲ့ NDA ရှိတဲ့စကားဖြစ်အတွင်းပြောင်းရင်တော့ကန့်တရပါလိမ့်မယ်အဲ့လိုမဟုတ်တဲ့ဒီတာမန်ဒီဝေဖန်ပြောဆိုမှုတွေပြီးရဲ့အခါမှာဒီအမုန်းဒီပေါ်တော့ NDA ရှိတဲ့စကားမမြောက်တဲ့တာမန်တကယ်ရက်တွေကိုတော့ဒီပေါ်တော့ဒီပြိပင်လို့မရအောင်အကောင်ပြိပင်တာကလည်းလွတ်လပ်စွာပြောဆိုမှုကိုပြိပင်တဲ့လူပဲအချို့သောတတိယမီဒီယာတွေရဲ့အချို့သော post တွေကို Facebook ကဖျက်ချလိုက်တာတွေပြီးရဲ့အခါမှာဒီတိုင်းရင်းသားအရေးကိစ္စပြောဆိုတာတွေကိုဒီပေါ်တော့ဒီ Facebook ကဖြုတ်ချတာတွေစတဲ့ဟာတွေကအများကြီးရှိတယ်လက်တော့တောင်မှရှိရသူတို့အခုလည်းဟိုထက်ပြီးတော့မှရေခောက်ပွဲနဲ့ပတ်သက်ပြီးတော့မှ rule regulation အစ်စ်တွေလုပ်လိုက်တယ်ပေါ့နော်ဆိုတော့အဲ့ဒါကလည်းဘယ်လောက်ထိလက်လက်ဆောင်တော့ပြောဆိုကုန်ကိုဘယ်လောက်ကာကွယ်ပေးနိုင်မလဲပြဿနာတွေရောဘယ်လောက်ဖြေရှင်းမနိုင်မလဲဆိုတာတော့အဆင်ခေါ်မှုတစ်ခုပေါ့နော်ဆိုတော့နောက်ဒုတိယပိုင်းအနေနဲ့ကျွန်တော်မြင်တာကကြတော့Facebook ကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မှဗမာ language ပြီးတဲ့အခါမှာဒီအပြောများတဲ့ဒီ Rakhine Jinpo ပြီးတဲ့အခါမှာဒီအခြားတော့ဒီတိုင်းရင်းသား language တွေအစ်တားဒီအမျိုးစုံကိုပေါ့နော်ဒီကျွန်တော်တက်ကျွမ်းတဲ့သူတွေအများကြီးလက်ခံဖို့လိုအပ်တယ်ပေါ့လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်း ပြီးတဲ့အခါမှာဘာသာစကားအရာဘာသာပိတာအရာစားတဲ့လူစားတဲ့အကြောင်းအရာတွေကိုတိတိကျကျကောက်ကွက်ပြပြဒီမြန်မာနိုင်ငံရဲ့ရေကန်ကြီးကနိုင်ငံရေးအခြေအနေကိုတည်ပသားလူတွေဆိုလို့ရှိရင်တော့ပြဿနာမရှိဘူးအဲ့လိုမျိုးပဲနဲ့လူသားတော်မှမဟုတ်တဲ့ AI တွေကိုတုံးပြီးတော့မှဒီဓာတ်တွေကိုလုပ်မယ်ဆိုတာကအင်မတန်မှစိုးရင်ကိုကောင်းတဲ့ကိစ္စဖြစ်တယ်အလွန်အတီးအများကြီးပေါ့နော်လွတ်လပ်စွာတစ်ပတ်ပြောဆိုမှုကိုဟိုထိခိုက်လာနိုင်ကြီးအများကြီးရှိရလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရဲ့ content ကိုတည်တည်ကျကျသိနေတဲ့ခြေကံမြေကံနောက်ခံအခြေအနေတွေကိုတရားသိပြီးရခါမှဘာသာစကားပါဝင်အခြားသောဒီတိုင်းသားဘာသာစကားတွေပါဟိုဒုက္ခနဲ့သူသိနေတဲ့သူတွေကိုပေါ့နော်ခန့်အပ်ပြီးတော့လုပ်တာကဟိုအဆင်ပြေမယ်လို့တော့ထင်ပါတယ်ပေါ့နော
်မြန်မာနိုင်ငံရွေးကောက်ပွဲအတွက် Facebook ရဲ့စီကံချက်အသစ်တွေထဲမှာတည်င်းနဲ့မသက်ဆိုင်ပဲထင်အောင်ထင်မှားဖြစ်နိုင်တဲ့ပုံအမှားတွေတုံးနာတွေထိန်းချုပ်ရေးလဲပါဝင်ပါတယ်။တက်တန်းတစ်နှစ်ကျော်ရှိနေတဲ့ပုံတွေကိုပြန်ရှယ်မယ်ဆိုရင်ဒီဓာတ်ပုံဟာတစ်နှစ်ကျော်တည်းကရှိနေတဲ့ဓာတ်ပုံအဟောင်းဖြစ်တယ်ဆိုတာမျိုးရှယ်မဲ့သူကိုသတိပေးမယ်လို့ Facebook ထုတ်ပြန်ချက်မှာရေးထားပါတယ်။အဲ့လိုလုပ်နိုင်ဖို့ Artificial Intelligence AI ဉာဏ်ရည်တုနည်းပညာအပြင်လူတွေကစောင့်ကြည့်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။တဲ့မှာအချက်အလက်မှားတွေမပြတ်အောင်ထိန်းချုပ်နိုင်ဖို့အတွက် Facebook Messenger ကနေ message text forward ပို့တာကိုလည်းတခါတဲ့လူအများကြီးစီကိုမပို့နိုင်အောင်လို့အကောင့်၅ခုစီကိုပဲပို့နိုင်ဖို့ထိန်းချုပ်ထားပါတယ်။ဒါကလည်းမင်းကွန်းထုတ်စရာဖြစ်တယ်လို့ကိုရဲဝင်ဖြူအောင်ကပြောပါတယ်
။ဒီအရင်ပလိပခါတွေမှာဆိုလို့ရှိရင်တော့ဒီစောင့်စော်တဲ့လူတွေကဒီအဲ့လိုမျိုးအတုံးပြူပြီးတော့လုပ်ခဲ့တာတွေတွေ့ရတယ်။ဥပမာဆိုလို့ရှိရင်တရားရုံးကနေပြီးတော့မှပေပါတာဝင်ပေပါတာဝင်တွေကတော့ဘာတွေပြင်ဆင်နေပါလဲသူတို့တွေကဘာတွေတိုက်ခိုက်ဖို့လုပ်နေပါလဲဆိုတော့အကြောင်းအရာတွေမှာဟိုဒီ message ကို10ဦးစီညှောက်ဝေလိုက်ပါလို့15ဦးစီညှောက်ဝေလိုက်ပါလို့ဆိုတော့ဒီ fake message တွေပို့တယ်အဲ့အရာတွေကိုပြန်လည်ညှောက်ဝေပြီးတော့ပြန်နေတာရှိတယ်အဲ့အရာတွေကိုတော့တာစီကောင်တာစီပြန်ထိုင်လိုက်တယ်တူတော်ညာမိကုန်းတစ်ခုကကျတော့ကောင်းမွန်တဲ့ message တွေပို့ကောင်းမွန်တဲ့ message တွေကိုကျတော့ဘယ်လိုတာစီပြန်နိုင်မှာလဲတကယ်တော့တာစီပေးနိုင်ရဲ့မလားဆိုတာကအပြစ်ဒဏ်ရှိရပါတော့ဆိုတော့အဲ့အရာတွေကတော့မိကုန်းထုတ်စရာပဲဆိုတော့ပထမဦးဆုံးအနေနဲ့ကျွန်တော်အဲ့ချာလေးသွားချင်ပါတယ်
Facebook လူမှုကွန်ရက်ပေါ်မှာလူမှုရေးရွေးကောက်ပွဲနိုင်ငံရေးကိစ္စတွေကိုကြော်ညာတဲ့အခါဒီကြော်ညာတွေကိုဘသူကဖဲအဖွဲ့အစည်းကလုပ်တဲ့ကြော်ညာလဲဆိုတာအောက်မှာမဖြစ်မနေဖော်ပြဖို့လိုအပ်ပါတယ်။ဒီကြော်ညာဟာဘသူကဘာရည်ရွယ်ချက်နဲ့ထည့်တယ်လဲဆိုတာကို Facebook တုံးတဲ့သူတွေသိရှိနားလည်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။အဲ့ဒီကြော်ညာတွေကိုလည်းပြန်လည်ကြည့်နိုင်ဖို့ Facebook ရဲ့ Ad Library ဆိုတဲ့နေရာမှာ9နှစ်သိမ်းထားပေးမှာပါ။
အဲ့အချက်အလက်တွေကကျွန်တော်တို့တွေကဒီကောင်းတယ်လို့ယူဆရတယ်ရေကူအားဖြင့်ကောင်းတယ်လို့ယူဆရတယ်တကယ်တမ်းအဲ့လိုမျိုးဒီတည်င်းအချက်လက်ဒီအမှားတွေပြီးတဲ့အခါမှာဒီကျွန်တော်တို့ကတကယ်အနေရှိတဲ့စကားတွေကိုဖြန့်နေတဲ့အဲ့လိုမျိုးဖြန့်နိုင်ရရှိတဲ့ page မျိုးတွေပေါ့အဲ့လိုမျိုး page မျိုးတွေကတောင်ညာတဲ့တောင်ညာတွေကိုတော့အဲ့လိုမျိုးသာလုပ်ပြီးလို့ရှိရင်ပို့အဆင်ပြေမယ်လို့ကျွန်တော်တို့လည်းညီမိပါတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူသုတေသနမန်နေဂျာကိုရဲဝေဖြူအောင်ဖြစ်ပါတယ် Facebook ပေါ်ကတည်င်းအချက်လက်တွေမှန်မှန်မှန်စွာကို Boom AFP Fact Check နဲ့ Fact Crescendo ဆိုတဲ့မိတ်ဖက်အဖွဲ့၃ဘွဲကစစ်ပေးနေတာဖြစ်ပါတယ်အခု2020ခုနှစ်ဒုတိယ၃လပတ်ထဲမှာအမုန်းပွားစီတဲ့အချက်အလက်တွေပါဝင်နေတာကြောင့်ဖော်ပြချက်ပေါင်း23,000ကိုဖြုတ်ချခဲ့တယ်လို့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပထမ၃လပတ်မှာလည်းအဲ့ဒီလိုဖယ်ရှားလိုက်တဲ့ဖော်ပြချက်ပေါင်းက9,000ရှိခဲ့ရာကဒုတိယ၃လပတ်မှာတော့3,000နီးပါးအထိများလာခဲ့တာပါရွေးကောက်ပွဲကာလမှာသူ့အမြင်ကိုအမြင်တွေကိုပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်ပြောဆိုဆွေးနွေးကြဖို့ကအရေးကြီးပါတယ်။ဒီလိုမျိုးအမြင်မတူတာတွေကိုတည်င်းမှမပြတ်အောင်ဆိုပြီးထိတ်ချုပ်တာမျိုးလက်ရှိအာဏာရအစိုးရအလိုကျကန့်သက်တာမျိုးတွေဖြစ်မှာကိုတော့အရက်ဖက်အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆွေးမြတ်ပါမှာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်းသွင်းလာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတောင်ကိုရီးယားနာမည်ကြီး K-pop ဖွယ်ဖြစ်တဲ့ BTS ပြီးခဲ့တဲ့ရက်ပိုင်းမှာထုတ်လိုက်တဲ့တချင်းက American Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်ကိုချက်ချင်းရောက်သွားပါတယ်ဒါကကိုရီးယား K-pop တချင်းတစ်ပုတ်အနေနဲ့ဘေဘော့ရဲ့အကောင်းဆုံးစီးရင်မှာထိတ်ဆုံးရောက်တာပထမအဦးဆုံးဖြစ်ပါတယ်။2013ခုနှစ်မှာစတင်ဖွဲ့စည်းတဲ့ BTS အဖွဲ့ဟာ K-pop ကို American ပြည်အောင်စုနဲ့တကမ္ဘာလုံးကိုအရှိန်ဟုန်ပြည့်ဖြစ်နေရောက်ရှိစေတာပါ။အောက်တိုဘာ31ရက်နေ့မှာအခုသူတို့ထွက်သွားတဲ့ Dynamite ဆိုတဲ့တချင်းကအင်္ဂလိပ်ဘာသာနဲ့တစ်ပုတ်လုံးတည်ဆူထားတဲ့သူတို့အဖွဲ့ရဲ့ပထမအဦးဆုံးအင်္ဂလိပ်တချင်းလည်းဖြစ်ပါတယ်။ the center day, but tomorrow the Jimba Mavi, American, Nanga, the Kura Mari, online out, Hamuba, don't let any, now Tamuba, don't think she right. Level hot of his own DDR singer, American, Nanga Rima, online and out, Hamuri, radio line, they got Tolu Murine, to get the chin, online out, Jimba, young Tayamuri, go bump your dread up, Sipari.You know, Dangoria was in a town center kunima, a soro signa, Kenem styles red the chin, a billboard hot and red cima, Nemanity, a means on Yaka Burawa. A good BDS a dynamite the chinga, YouTube video, website male. They a tema, a chi imiazon video of chin, a sensei in Tintawari. Eight the chinga, Nasalina, a dream, a tishimu jama, they are did at the matta than a sensei in Titinam Sipari.
We have a new movie coming out in September.
September.
A concert in October.
October.
And a new album later.
This year. Wow. BTS Puega, through the Chiha, Niaranga, Lurai, Nyolinja, the Rinsago, Sound Jim Bilawai, Lupiawai, Piro through the September Mayoshin Kataka Trapame, Audualama, Piri Wellome, Tintin Gomaima, a quaint trapame, Lu, through Puerta Junko Kapiawai, BTS Puega, bigger at the Rimbakuma, Jimbadwari, MTV video, Gidan Supi Wemale, Dynamite Suit at the Tinet, but Tama Zonzi, Piri Dogaraba.A MTV, guitar suchinu madruga, a council guitar poesu, council pop a poesu, a bawi, sulezu, yashi dawarese.
To do what I do, I need some idea of the threat we face.
As I understand it, we're trying to prevent World War III.
Warner Brothers 首先透露一个，透露一个嘞，天内有新股咯。为了帮男演员呢，当古里亚跟你打三连，男演员可能是个有新用具的嘛。我过了公安啊，表达给表，因为看面子，我在东边的上朋友了哇。这有新股的那边嘛，因为刚从西浦庙里查的没嘞，该用啊，请你让兄弟部啊，静静去讲给伢阿皮白。到了等你呀，啊，公家看，来古个的天内有新干嘛咯？John David Washington, Robert Pattinson, Elizabeth Debicki, who are the people who are the people who are the people who are the John David Washington, CIA, Talley, Agent Union, the people who are 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 the brothers ရုပ်ရှင်ကုမ္ပဏီအကြီးအကဲတိုဘီအမေရစ်ကပြောပါရင်ဟောလိဝုဒ်ရုပ်ရှင်ကုမ္ပဏီတွေအနေနဲ့ကဲယောဂအကန့်သက်တွေကြောင့်ရုပ်ရှင်ထုတ်လုပ်ပြသမှုတွေကိုဆိုင်းငံ့တာပြီးတချို့ဆိုရင်လည်းယုံတင်မဲ့ကောက်ကိုအွန်လိုင်းပေါ်မှာပြသတာမျိုးတွေလုပ်လာရတဲ့အခြေအနေဖြစ်ပါတယ်။ဒါနဲ့လည်းရုပ်ရှင်ယုံကြည်တွေမှာတော့ယောဂကူးစက်မှုကာကွယ်ရေးအစီအမံတွေအနေနဲ့ယုံတွေမှာဖြစ်မနေနှကောင်းစည်းတက်ရတာတွေရုပ်ရှင်ပြသမှုတစ်ခုနဲ့တစ်ခုကြောင့်မှယုံကိုအသေးချာတန်းစဉ်ရှင်းလင်းတာတွေနဲ့ပုံမှန်အဖြစ်ရုံတွင်းမှာရှိမဲ့ပြည်သက်ကို90ရာခိုင်နှုန်းလောက်ပဲလက်ခံပြရတာတွေရှိပါတယ်။ရုပ်ရှင်ဈေးကွက်အကြီးဆုံးဖြစ်တဲ့ American နဲ့တရုတ်တို့မှာဒီသတင်းမှမှာထဲနဲ့ရုပ်ရှင်ကောင်းကိုပြသပါတယ်ရှင
် Took my crew to Japan party like Kardashian Took my besties to LA where the girls like to flex We put our hoodies on in Philly where we started acting silly Then we headed out to China Taylor said that
ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နိုင်ငံသားရဝပြောရေးအတွက်ဆောင်ကျင်းပေးခဲ့ကြတဲ့အလုသမားတို့ကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးကြားရောက်တဲ့တနင်္လာနေ့ကိုအလုအားလိုက်ရဲ့အဖြစ်သတ်မှတ်ထားပါတယ်။နယူးယောက်မြို့မန်ဟတ်တန်အရပ်မှာ1882ခုနှစ်စက်တင်ဘာလ5ရက်နေ့ကအမျိုးသားနဲ့အမျိုးသမီး1000ကျော်ဟာအလုသမားနေ့ကိုဂုဏ်ပြုတဲ့အနေနဲ့ချီတက်ပွဲကျင်းပခဲ့ကြပါတယ်။အလုသမားတွေအတွက်တင့်တော်ကောင်းမွန်တဲ့လုပ်ငန်းခွင်အခြေအနေဖန်တီးရေးအလုချိန်တိုးတောင်းရေးလုံလောက်တဲ့လောက်ခတိုးပေးရေးစတဲ့အချက်တွေတောင်းဆိုခဲ့ကြတဲ့အလုသမားတို့ကိုဂုဏ်ပြုတဲ့အနေနဲ့နယူးယောက်ပြည်နယ်ဗဟိုအလုသမားသမဂ္ဂကမ္မကထလုပ်ပြီးဒီချီတက်ပွဲကိုဆင်နွှဲခဲ့တာဖြစ်ပါတယ်။ အဲ့ဒီနေ့ဟာအလုသမားတွေကိုဂုံပြူကြတယ်ဆိုပေမဲ့တရက်စာလောက်အားကအဆုံးရှုံးခံအနစ်နာခံပြီးခြိတက်ပွဲပါဝင်ဆင်နှွှဲခဲ့ကြရတာဖြစ်ပါတယ်သူတို့တွေပင်ပင်ပန်းပန်းအလုလုကြရတဲ့အတွက်နစ်နာမှုတွေကိုရတဲ့နဲ့ယောကြေးရဖို့တန်ဋိဌံအခိုင်အမာချထားတယ်ဆိုတာပြသဖို့အတွက်ခြိတက်ပွဲပါဝင်ခဲ့ကြတာဖြစ်ပါတယ်ဒီနှစ်မှာတော့ COVID-19 ကပ်ရောဂါအလုလုတဲ့ပြည်သူတွေအတွက်စိန်ခေါ်မှုအသစ်တွေကိုဖန်တီးလိုက်တာကြောင့်အလုသမားတွေဟာဘယ်တော့မှမကြုံခဲ့ဘူးတဲ့ပြဿနာတွေနဲ့ရင်ဆိုင်နေကြရပါတယ်ကိုရိုနာဗိုင်းရပ်စ်မပြန့်ပွားအောင်ကာကွယ်တဲ့အနေနဲ့တန်းနဲ့ခြေတဲ့ပြည်သူတွေအိမ်ကနေအလုလုနေကြရသလိုတိမ့်နဲ့ခြေတဲ့ဝန်ထမ်းတွေကလည်းယောဂါကိုတိုက်ဖြတ်ရေးရှေ့တန်းထွက်အလုလုနေကြရပါတယ်အရေးပေါ်ဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေဟာနာမကျန်းဖြစ်သူတွေနဲ့အသေးအတန်လူနာတွေကိုကုသပြုစုပေးဖို့အန်ဒီရဲ့ကြားဟာအလုလုနေကြရပါတယ်။ကျမ်းမာရေးဝန်ထမ်းတွေဟာသူတို့ရဲ့မွန်မြတ်တဲ့အလုပ်အတွက်အသက်ကိုပဓာနာမထားဘဲအနစ်နာခံနေကြပါတယ်။နိုင်ငံလည်ပတ်မှုအရှိန်ရပ်မသွားရအောင်နောက်ထပ်တန်းနဲ့ချီတဲ့ပြည်သူတွေအလုလုနေကြရတာရှိပါသေးတယ်။အဲ့ဒီထဲမှာအများစုကလောက်ခလာစားနည်းနည်းပဲရတဲ့အလုပ်သမားတွေဖြစ်ပါတယ်။စိုက်ပျိုးစရာတွေကဆက်လုပ်ကြရမှာဖြစ်တယ်လို့ဖြန့်ပြူးတာရောင်းချတာတွေလုပ်နိုင်မှသာတခြားလူတွေစားစရာရှိမှာဖြစ်ပါတယ်။ဒီလိုပါပဲစားရိုက်ကလည်းနိုင်ငံတော်ကစားရိုက်လက်ခံရွေးချယ်ပြီးစားရိုက်ဝေငှပေးနိုင်မှာဖြစ်ပါတယ်။အားလုံးဘေးကင်းအသက်ရှင်တန်ရေးအတွက်နိုင်ငံတော်ကိုရိုနာဗိုင်းရပ်စ်မပြန့်ပွားရေးကာကွယ်ရေးဆေးဝါးနဲ့ကာကွယ်ရေးပစ္စည်းတွေအလုံးအလောက်ရအောင်နီလန်းရှာစီစဉ်နေကြတဲ့နိုင်ငံခေါင်းဆောင်တွေရဲ့အခန့်ကဏ္ဍလိုပါပဲဓာတ်အားပေးစက်ရုံတွေနဲ့ရေတပ်စင်ဖြန့်ပြူးရေးစက်ရုံကအလုံသမားတွေရဲ့အခန့်ကဏ္ဍအရေးကြီးပါတယ်။အခုလိုလိုအပ်နေချိန်မှာတိုက်ခိုက်လို့မရနိုင်တဲ့အမေရိကန်ပြည်ထောင်စုရဲ့ကြန့်ခိုင်တဲ့စွမ်းပကားကိုကဘာကြီးကိုထပ်ပြီးတက်တည်ပြလိုက်တယ်လို့သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ပါတယ်။တရဲကောင်းတွေကနိုင်ငံတော်ဝန်တိုက်ပွဲဝင်ခဲ့ကြပါတယ်။ဆရာဝန်တွေနဲ့သူနာပြုတွေဟာအတက်နိုင်ဆုံးအသက်တွေကယ်ဆယ်နိုင်ဖို့ညပေါင်းများစွာအိပ်ပျက်ခံခဲ့ကြပါတယ်။ပြည်သူတွေစားစရာဖူလုံအောင်လယ်သမားတွေကုန်တင်ရင်မောင်းနေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကအလုပ်တွေဆက်လုပ်နေကြပါတယ်။မိသားစုတွေအိမ်နီးချင်းတွေနဲ့အချင်းချင်းရိုင်းပင်းကြသလိုအတိုင်းဝိုင်းတစ်ခုလုံးစီးလုံးညီညွတ်စွာဒီကတ်ယောဂါဇိုးကိုနိုင်အောင်ကြိုးစားပြီးကာကွယ်နေကြပါတယ်လို့ဆိုပါတယ်။သူတို့တွေကတ်ယောဂါကာလအတွင်းကာကွယ်ရေးဆောင်ရွက်နိုင်ခဲ့တာတွေအသက်တွေကယ်ဆယ်နိုင်ခဲ့တဲ့အရေးအတွက်တွေဟာနိုင်ငံနဲ့ပြည်သူတွေအတွက်လေးစားပွေရာဂုဏ်ပြုထိုက်သူတွေဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဖာပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။ဖတ်ချက်ပြီးလို့ရင် Editorials VOA Washington DC 20237 USA ကိုစာရိုက်သားပေးပို့နိုင်ပါတယ်။ www.voanews.com/editorials ကိုလည်း email နဲ့ပေးပို့နိုင်သလို2092619133ကိုလည်း fax နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ။
စက်တင်ဘာလ9ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမျက်မောင်ကတလှည့်ပြောပါအောင်မယ်ရှင်။ရုရှားအစိုးရအထက်အခံအလက်ဆီနာဗယ်နီအစိတ်ခတ်ခံခဲ့ရတာကြောင့်ရုရှားနိုင်ငံနဲ့ဂျာမနီနိုင်ငံကိုတွေ့တမ်းမဲ့သဘာဝတမ်းွေပိုင်လိုင်းစီမံကိန်းကိုဖျက်ဖို့အတွက်ဂျာမနီနိုင်ငံကထိတ်တန့်နိုင်ငံရေးသမားတွေဝန်ကြီးချုပ်အန်ဂလာမာကယ်ကိုတောင်းဆိုခဲ့ကြပါတယ်။ရုရှားအထက်အခံကိုလှုပ်ရှားမှုစူးစမ်းမှုအပေါ်ဂျာမနီအနေနဲ့ဘာမှမဖြစ်သလိုနေလို့မရပဲဒေါ်လာတန်းထောင်ချီကုန်ကြမဲ့ Nord Stream 2 pipeline စီမံကိန်းကိုဖျက်ပြီးတော့ရုရှားရဲ့လုံရက်ကိုလက်မခံဘူးဆိုတာပြသတဲ့နယ်လို့ဂျာမနီထိတ်တန့်နိုင်ငံရေးသမားတွေကပြောပါရယ်လောလောဆယ်ဘာလင်မြို့တော်ကဆေးရုံတစ်ခုမှာကူတက်မှုခံယူနေတဲ့မင်းမျောနေစေအတိုက်အခံနဗာလီကိုရုရှားအစိုးရကအစိတ်ခတ်လှုပ်ကြံဖို့စူးစမ်းခဲ့တယ်လို့ဂျာမနီနဲ့တခြားနောက်နိုင်ငံအစိုးရတွေကပြောနေပေမဲ့ရုရှားအစိုးရကတော့ဒီဆွဆွဲချက်တွေကိုငြင်းဆန်နေပါရယ်အိန္ဒိယနိုင်ငံမှာ COVID-19 အတည်ပြုလူနာအရေအတွက်ဟာဘရာဇီးလ်နိုင်ငံထက်ကိုပိုများသွားပြီဖြစ်လို့ကမ္ဘာမှာအတည်ပြုလူနာဒုတိယမြောက်အများဆုံးနိုင်ငံဖြစ်သွားပါတယ်။ဒီကနေ့တင်းနှာနေတရက်ထဲအတည်ပြုလူနာ9802ယောက်စံချိန်တင်ရှိတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါကြောင့်အိန္ဒိယမှာစုစုပေါင်းအတည်ပြုလူနာ4.2 million ကျော်ရှိသွားပါပြီ။အင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ကပင်လယ်ကမ်းခြေတစ်ခုကို4000ရိုဟင်ဂျာ300ပါးကျောက်လာတဲ့အတွက်ကယ်တင်ထားတယ်လို့အင်ဒိုနီးရှားအနာဘိုင်းတွေကပြောပါတယ်ဆက်လီတစည်းနဲ့အူဂျွန်ဗလန်ကန်စီကိုရောက်လာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေတွေ့ရှိတာကြောင့်တာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့ဘန်ဒါဆက်တီခရိုင်ရဲချုပ်ကပြောပါတယ်ဆက်လီနဲ့ရောက်လာသူစုစုပေါင်း298ယောက်ဖြစ်ပြီးတော့အမျိုးသမီး181ယောက်ကလေး14ယောက်ပါတယ်လို့သူကပြောပါတယ် ကိုဗစ်ကရောဂါဆိုးရိမ်မှုရှိနေတယ်မို့သူတို့ကိုလောလောဆယ်ယာယီနေရာချထားပေးတယ်လို့လော့ဆာမာဝေမြို့ချက်ချင်းဒီအဖွဲ့အစည်းအကဲကပြောကြပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့ရကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆင်ရမှာပါရှင်
This program has come to you from the Voice of America, Washington.